အမေရိကန်ပြည်သူတက်နက်စီပြည်နယ်မှာလေဆင်နှမောင်းတက်ခတ်မှုတွေကြောင့်လူ22ယောက်ထဲမှနေသေဆုံးပြီးအကြီးအကျယ်ထိခိုက်ပျက်စီးသွားပါတယ်။အင်္ဂါနေ့စောပိုင်းကနက်ရှွေးမြို့နယ်မှာဖြတ်တန်းတက်ခတ်သွားတဲ့လေဆင်နှမောင်းတစ်ခုကိုရိုက်ထားတဲ့ဗီဒီယိုထဲမှာတော့ရှက်စီလက်တာတွေအဆောက်အဦတွေပြိုကျပျက်စီးတာတွေကိုလည်းတွေ့ခဲ့ကြရတာပါ။မြို့ထဲကအဆောက်အဦ40ထက်မနည်းထိခိုက်ပျက်စီးတဲ့သတင်းတွေရတဲ့အတွက်အကူအညီပေးဖို့ဆစ်လွတ်ခဲ့ရတဲ့ကြောင်းလဲအရေးပေါ်ကစေဝင်နေတာကပြောပါရတယ်။အာဏာပိုင်တွေကတော့ကျောင်းတွေတရားရုံးတွေပြည်နယ်မြို့တော်မှာလေရင်ဝဲပါဝင်သွားလာရေးတွေကိုလည်းပိတ်ထားကြတာပါ။ဟိုရင်ဆွန့်ခွာရသူတွေအတွက်အရေးပေါ်နေထိုင်စရာနေရာတွေလည်းစီစဉ်ပေးထားရပါတယ်။လေဆင်နှမောင်းတစ်ခုကတော့နက်ရှွေးမြို့ထဲကိုမရောက်ခင်မြို့နောက်ဘက်ကလေရင်ဝဲတစ်ခုကိုဖြတ်တန်းတက်ခတ်ခဲ့ရမှာလေရင်ယုံတွေတော်တော်များပျက်စီးကုန်ပါတယ်။နက်ရှွေးမြို့မှာလေဆင်နှမောင်းကြောင့်အ ਨੇ ဆုံးလူနှုတ်ဦးသေဆုံးသွားတာပါ။သမ္မတတော်နဲ့ထရန့်ကတော့တနက်စီပြည်နယ်ကမွန်တိုင်းတင်ဒေသကိုတောက်ချန်နေမှာတွားကြည့်မယ်အကြောင်းပြောထားပါတယ်။ပြည်အောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီဖီမာဟာလည်းမွန်တိုင်းတင်ဒေသမှာလိုအပ်တဲ့အကူအညီပေးဖို့ရရှိနေပြီဖြစ်တဲ့အကြောင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝန်ထမ်းကြောင့်လည်းသမ္မတကပြောဆိုသွားခဲ့တာပါ။